ဟုတ်ကဲ့မြန်မာနိုင်ငံမှာမျိုးသားပြန်လည်တင်းပြန်ရေးနဲ့ငြိမ်းချမ်းရေးထွန်းကားဖို့အတွက်ဘာသာပေါင်းစုံငြိမ်းချမ်းရေးဆွေးနွေးပွဲကိုဒီကနေ့နိုဝင်ဘာလ22ရက်နေ့ကစတင်ပြီးနေပြည်တော်မှာနှစ်ရက်ကြာကျင်းပနေတာဖြစ်ပါတယ်။ဒီဆွေးနွေးပွဲအဖွဲ့မှိန်ကောမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကငြိမ်းချမ်းရေးလုပ်ငန်းစဉ်မှာကြီးမားတဲ့အခက်အခဲတွေစိန်ခေါ်ချက်တွေရှိနေတာကိုအတိအမှတ်ပြုပြောကြားသွားပါတယ
်။ Serious challenges remain and clashes continue to break out.Between the Tamil and the ethnic armed organization.
So, in the way, Chinese Shinibeba, Asoya, and Taina Lanaka, a Puerija, Taipuri, Satinilu, Taina Lanaka, a Puerija, Male, Taipuriga, Satinibeba. D. Chinibe, a Portamaru, Mapia, the DP Tabi, Swinri Piosura, Season Ninaina, a piano, Yongjimu, Nale, Murugu, Tisawi, Kaimare, the Nikan, Jupan, Atomurigan, the same, Tishimbo, Yue Tavare,
Chakan Binema, Nuda, Yan, Tinya, Yi, Dwell, Sawyer, Nidia, John. ဒီအတွက်တရားဥပဒေစိုးမိုးရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုအစိုးရကဦးစားပေးဆောင်ရွက်နေကြောင်းထည့်သွင်းပြောကြားပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကင်းမျိုးသားအစည်းအရုံး KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူစေဖို့ကလည်းငြိမ်းချမ်းရေးရရှိဖို့အတွက်အခက်အခဲတွေစဉ်ခေါ်မှုတွေရှိနေတာကိုလက်ခံပြီးအားလုံးပါဝင်ဆောင်ရွက်ဖို့ရည်ကြီးကြောင်းပြောဆိုပါတယ်
။ဒီမျိုးရေးအရာဖြစ်စေဘာသာတရားအရာဖြစ်စေမိတဲ့ကိုယ်ကိုကွဲနေပါလေကျွန်တော်တို့နိုင်ငံရဲ့ငြိမ်းချမ်းရေးအတွက်အားလုံးမှာတော်ဝင်ရှိကြပါတယ်။ဆိုင်ကပြည်သူတွေအလုံးကလိုလားတဲ့ဒီမိုကရေစီအရေးကြီးတဲ့ကောင်းဖေရအရေးကြီးလကောင်းငြိမ်းချမ်းမှုမရှိဘဲနဲ့ပြနိုင်မှာမဟုတ်ဘူး။အားလုံးတတိပြုကြရမှာဖြစ်ကြောင်းကြောကြရင်ဒီကုန်းထုတ်ပါတယ်
။မြန်မာနိုင်ငံတက်တက်လေးဂိုင်းကျုပ်စီရတော့ကာဒီနယ်ချားဘိုကလည်းမြန်မာနိုင်ငံဟာကမ္ဘာအလယ်မှာစိန်ခေါ်မှုများစွာနဲ့ရင်ဆိုင်နေရပြီးအစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်ထောက်ခံကြောင်းအခုလိုထည့်သွင်းပြောကြားပါတယ်
။အရေးကြီးဆုံးကတော့အများပြည်သူအားလုံးအတွက်ပုံပြိုးထုတ်တဲ့မှုနဲ့တာယာဝါပြောရေးကိုစောင့်ကြည့်ပေးဖို့ငြိမ်းချမ်းရေးကိုရှာဖွေရမှာဖြစ်ပါတယ်။ကျွန်တော်ဘာသာတရားပေါင်းစုံအနေနဲ့ကမ္ဘာတိုင်းပြည်များရဲ့ချင်းပြေသုံးသပ်ကျေးညာဝေပြကြပါမယ်။နိုင်ငံတော်အစိုးရရဲ့ငြိမ်းချမ်းရေးကြိုးပမ်းမှုများကိုအပြည့်အဝထောက်ခံအားပေးပါရစေ
။ရေရှည်တည်နှက်ခိုင်မြဲတဲ့ငြိမ်းချမ်းရေးရရှိဖို့ဆိုရင်အမျိုးသမီးတွေကိုငြိမ်းချမ်းရေးလုပ်ငန်းစဉ်ရဲ့အဆင့်အသီးသီးမှာပါဝင်ဖို့လိုအပ်ကြောင်းလည်းထောက်ပြပါရစေ။မည်ပြည်တော်မှာကျင်းပတဲ့ဘာသာပေါင်းစုံငြိမ်းချမ်းရေးဆွေးနွေးပွဲကိုဘာသာရေးခေါင်းဆောင်တွေနိုင်ငံခေါင်းဆောင်တွေတံတော်ဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်တိုင်းသာလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေနဲ့အတူနိုင်ငံတကာတပ်တမန်တွေကုလသမဂ္ဂကိုယ်စားလှယ်တွေနဲ့နိုင်ငံတကာအတိုင်းဝိုင်းကကိုယ်စားလှယ်တွေပါဝင်တက်ရောက်ခဲ့ပါတယ်